ဖွဲ့ဝင်28နိုင်ငံပါဝင်တဲ့ EU ဥရောပသမဂ္ဂအနေနဲ့ရွှေပြောင်းဒုက္ခသည်ပြဿနာကိုအဓိကရင်ဆိုင်နေကြရတဲ့နိုင်ငံတွေကိုအကူအညီပေးတင်ကြောင်းနဲ့တစ်ချိန်တည်းမှာလည်း EU နဲ့ဆက်လုံခြုံရေးကိုခိုင်မာအောင်လှုပ်တင်တယ်လို့ EU ထိပ်တန်းအရာရှိတယောက်ကပြောကြားလိုက်ပါတယ်။အရှေ့အလယ်ပိုင်းနဲ့အာဖရိကနိုင်ငံတွေဘက်ကဒုက္ခသည်တွေအလုံးအဟင်းနဲ့ဝင်လာနေတာကိုရင်ဆိုင်နေရတဲ့ဘော်ကန်ဒေသကနိုင်ငံတွေကို EU ကအကူအညီပေးဖို့လိုအပ်တယ်လို့ EU တိုးချဲ့ရေးဆိုင်ရာကော်မရှင်နာမင်းကြီး Johannes Hahn ကနှစ်ရက်ကြာမက်ဆီဒိုးနီးယားနိုင်ငံခီးစဉ်ပြီးမှပြောကြားခဲ့ပါတယ်။ဆီးရီးယားစစ်ပြေးဒုက္ခသည်တွေအိမ်နီးချင်းနိုင်ငံတွေမှာပဲနေကြအောင်လို့အစပြုဆောင်ရွက်တဲ့အနေနဲ့ရွှေပြောင်းဒုက္ခသည်ဝင်ပြီးနေတဲ့တူရကီနိုင်ငံကိုဒေါ်လာ 1.1 ဘီလီယံအကူအညီပေးဖို့အတွက်မစ္စတာဟန်ကအဆိုပြုခဲ့ပါတယ်။ဒီငွေတွေတဲကဒုက္ခသည်တွေသူတို့နေရမပြောင်းနိုင်မချင်းဒေသတွေမှာပဲနေကြအောင်လို့အကူအညီပေးမယ်လို့လည်းဆိုပါတယ်။ဆီးရီးယားစစ်ပွဲကြောင့်နိုင်ငံတွေကနေထွက်ပြေးနေကြသူ၄သန်းလောက်ရှိပါတယ်။ထောက်ဝက်လောက်ကတော့တူရကီနိုင်ငံဘက်ကိုထွက်လာခဲ့ကြသူတွေဖြစ်ပါတယ်။တက်တန်းကျော်ကလက်ဘနွန်မှာနဲ့ဂျော်ဒန်နိုင်ငံမှာ6,300နီးပါးရောက်နေကြပါတယ်။တစ်ချိန်တည်းမှာပဲဒီဩစတြီးယားနိုင်ငံနယ်စပ်မြို့နှစ်ခုစီကိုရွှေပြောင်းဒုက္ခသည်3,000လောက်စနေနေ့အစောပိုင်းမှာရောက်ရှိလာကြပါတယ်။ဟန်ဂေရီနိုင်ငံကနေပြီးတော့ခြေချင်းလျှောက်လာကြတဲ့ရွှေပြောင်းဒုက္ခသည်1,500 လောက်ဟာနီဂယ်စတော့ဖ်မြို့စီကိုရောက်လာခဲ့ကြတာမှာသူတို့ကိုဩစတြီးယားရဲနဲ့ကြက်ချီနေအဖွဲ့တွေကဗီယက်နာမြို့တော်စီကိုသွားတဲ့ဘတ်ကားတွေပေါ်ကိုတင်ပေးခဲ့ပါတယ်။ Heiligen Quest မြို့စီကိုတော့ဟန်ဂေရီအစိုးရစီစဉ်ပေးတဲ့ဘတ်ကားတွေနဲ့ရောက်လာသူ1,600 လောက်ရှိပြီးတော့သူတို့ဟာလည်းဗီယက်နာမြို့နဲ့ဩစတြီးယားမှာဒုတိယအကြီးဆုံးဂရက်မြို့တွေစီကိုသွားတဲ့ဘတ်ကားတွေနဲ့ခရီးဆက်သွားခဲ့ကြပါတယ်။ဆလိုဗေးနီးယားနဲ့ဟန်ဂေရီနိုင်ငံတွေကရွှေပြောင်းဒုက္ခသည်တွေမြောက်ပိုင်းနိုင်ငံတွေဘက်ကိုခရီးဆက်မှာကိုတားဆီးထားပေမဲ့လည်းခရိချာနိုင်ငံမှာတောင်တင်နေကြတဲ့ဒုက္ခသည်တွေဟာအဲ့ဒီနိုင်ငံတွေကိုဖြတ်ကျော်ပြီးတော့သွားနိုင်ဖို့အတွက်အားထုတ်နေကြဆဲဖြစ်ပါရဲ့ရှင်။